မြန်မာနိုင်ငံပါဝင်အရှိတောင်အာရှနိုင်ငံတွေမှာရာဇဝတ်ကိုင်းတွေကတိတ်နေချီတဲ့လူတွေကိုစိုက်ဘာရာဇဝတ်မှုတွေကိုကျူးလွန်ဖို့မကြာခဏညှဉ်းပန်းနှိပ်စက်ချင်းချောက်ကဖိအားပေးခိုင်းစေနေတယ်လို့ကုလသမဂ္ဂကဒီနေ့ပဲအစည်းအခမ်းစာထုတ်ပြန်လိုက်ပါတယ်။အများစုဟာစိုက်ဘာရာဇဝတ်မှုတွေကိုကျူးလွန်ဖို့အတွက်လူကုန်ကူးခံရပြီးလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုလိုပြင်းထန်တဲ့ညှဉ်းပန်းနှိပ်စက်မှုတွေကိုရင်ဆိုင်နေရတယ်လို့အစည်းအခမ်းစာမှာဖော်ပြထားပါတယ်။online လိမ်လည်မှုတွေမှာအတင်းအကျပ်ခိုင်းစေခံရတဲ့သူတွေဟာရာဇဝတ်မှုတွေကျွလွန်ဖို့ကိုအတင်းအကျပ်ဖိအားပေးခံရချိန်မှာပဲလူမဆန်တဲ့ဆက်ဆံမှုတွေကိုပါခံစားကြရတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအကြီးအကဲ Volter Tech ကအစင်ခန်းစာမှာဖော်ပြထားပါတယ်။သူတို့ဟာရာဇဝတ်သားတွေမဟုတ်ပဲတားကောင်တွေသာဖြစ်တယ်လို့လည်းသူကပြောပါတယ်။အခုလိုအရှိတောင်အာရှနိုင်ငံတွေမှာဖြစ်နေတဲ့ Cyber ရာဇဝတ်မှုတွေကိုတေချာကင်တွယ်ဖြေရှင်းရမှာသက်ဆိုင်ရာအာဏာပိုင်တွေရဲ့တုံ့ပြန်မှုကွာဟချက်ကြောင့်အခက်အခဲတွေရှိနေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံတဝန်းမှာတော့အနည်းဆုံးလူပေါင်း32,000နဲ့ကမ်ဘောဒီးယားမှာခံမှန်းခြေ33,000လောက်ဟာစိုက်ဘာလိမ်လည်မှုတွေကိုအတင်းအကျပ်လှုပ်ဆောင်မှုဖိအားပေးချုပ်နှောင်ခံနေရတယ်လို့လည်းခန့်မှန်းထားပါတယ်။လာအိုဖိလစ်ပိုင်နဲ့ထိုင်းနိုင်ငံတွေကတော့ဂျာကန်လှုပ်ဆောင်တဲ့နိုင်ငံတွေဖြစ်နေတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါသေးတယ်။ online ရာဇဝတ်ကိုင်းတွေဟာနှစ်စဉ်ဒေါ်လာဘီလီယံနဲ့ချီပြီးဝင်ငွေရနေကလိမ်လည်ခံရသူအများစုဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေတရုတ်ပြည်မကြီးဟောင်ကောင်ထိုင်ဝမ်တောင်အာရှအာဖရိကနဲ့လက်တင်အမေရိကတို့ကအများစုဖြစ်တယ်လို့လည်းပြောပါရယ် online လိမ်လည်မှုမှာလူကုန်ကူးခံရသူအများစုဟာအမျိုးသားတွေဖြစ်ပေမဲ့အမျိုးသမီးနဲ့ဆယ်ကျော်သက်တွေလည်းပါဝင်တယ်လို့အစည်းအဝေးမှာဖော်ပြထားပါရယ်ရှင်